အရိဥပဒေကြမ်းမှာအခန်း၅ခန်းပုံမှန်၁၄ခုပါဝင်ပြီးနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြောင်းကိုပြည်သူ့လွတ်တော်ကအချက်တချို့ကိုပြင်ဆင်အတည်ပြုထားပြီးမြို့သားလွတ်တော်မှာဒီနေ့ဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်။အရိဥပဒေကြောင်းကိုမြို့သားလွတ်တော်မှာတမတော်သားကိုယ်စားလှယ်၂ဦးအပါအဝင်မြို့သားလွတ်တော်ကိုယ်စားလှယ်၄ဦးကဆွေးနွေးခဲ့ပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်စက္ကန့်ဖွံ့ဖြိုးရေးပါတီနဲ့တိုင်းရင်းသားပါတီတွေကိုကိုယ်စားပြုတဲ့ကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာမရှိခဲ့ပါဘူး။ပါဝင်ဆွေးနွေးခဲ့တဲ့မြို့သားလွတ်တော်ကိုယ်စားလှယ်၄ဦးကနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူလုံခြုံရေးဆောင်ရွက်ပေးတဲ့အဖွဲ့ကိုလက်နက်တပ်ဆင်ပေးဖို့တာဝန်ထမ်းဆောင်စဉ်အတွင်းမှာလှုပ်ဆောင်ခဲ့တာတွေကိုအရေးမယူဖို့တိကထားဆွေးနွေးခဲ့ကြပါတယ်။မြို့သားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြောင်ကနိုင်ငံတော်သမ္မတရဲ့လုံခြုံရေးတာဝန်ယူသူတွေကိုလက်နက်ကင်ဆောင်ခွင့်ပေးသင့်တယ်လို့ဆွေးနွေးခဲ့ပါတယ်
။ကိုရံတော်နဲ့ပတ်သက်လို့ definition တွေဒီကိုရံတော်ရဲ့လုပ်ပိုင်ခွင့်ကိုကြည့်တဲ့အခါမှာအဓိကအားနည်းချက်ကြီးတစ်ခုကိုတွေးရပါတယ်။အဓိကအားနည်းချက်ကြီးကဒီကိုရံတော်ဟာလက်နက်မရှိတဲ့အနေအထားကိုဖြစ်နေလို့ပါ။ကိုရံတော်ဆိုတာလက်နဲ့ရှိရမှာ။ဒါပေမဲ့ဒီဥပဒေချမ်းထဲမှာဘာတွေ့ရလဲဆိုရင်ကိုရံတော်ကလက်နဲ့မပါဘူးဖြစ်နေပါတယ်။လက်နဲ့ကို30ခွင့်လည်းမရှိနေဘူးဖြစ်ပါတယ်။အဓိကအားနည်းချက်ကဒီကိုရံတော်ဟာသူ့ကိုလည်းရင်းဆက်သမ္မတကြီးကနေပြီးတော့သူ့စိတ်ချရွေးချယ်ရမယ်ပြင်ပလူဖြစ်နေတဲ့အနေကြောင့်သူဟာလက်နဲ့ကို control 30ခွင့်မရှိတဲ့အနေအထားဖြစ်နေပါတယ်။ဒါကြောင့်ဒီဥပဒေကိုပထမဆုံးပြင်ဆင်ချက်အနေနဲ့ကိုရံတော်ဟာသမ္မတကြီးကဒီရင်းဆက်သမ္မတကြီးကနေပြင်ပခန့်လိုက်ရဆိုလို့ရှိရင်ဒီကိုရံတော်ကိုလက်နဲ့ကင်ဖွဲ့စည်းရမယ်ခန့်ရမယ်ဆိုတဲ့အနေအထားကိုထည့်သွင်းပြီးရေးဆွဲသင့်ပါကြောင်းတင်ပြရပါတယ်။
အဲ့ဒီအချက်နဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ကပြည်ထရေးဝန်ကြီးဌာနဟာလုံခြုံရေးအဖွဲ့ရဲ့အဖွဲ့ဝင်တွေကိုကန်ဆောင်အသုံးပြုဖို့တင့်တော်တဲ့လက်နက်ပစ္စည်းတွေကိုသတ်မှတ်ချက်နဲ့အညီတက်ဆင်ပေးရမယ်လို့ပြင်ဆင်ထားတာဖြစ်ပါတယ်။နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်သူရဲ့လုံခြုံရေးကိုပြည်ထရေးဒါမှမဟုတ်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ယူဖို့ဆိုပြီးမူလကထည့်သွင်းထားတာကိုပြည်သူ့လွတ်တော်ကပြည်ထရေးဌာနကသာတာဝန်ယူရမယ်လို့ပြင်ဆင်ထားတာဖြစ်ပါတယ်။နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကပြည်ထရေးဒါမှမဟုတ်ကာကွယ်ရေးဝန်ကြီးဌာနစတဲ့အဖွဲ့နှစ်ဖွဲ့တွေကစိတ်ကြိုက်တစ်ဖွဲ့ဖွဲ့ကိုသူ့ရဲ့လုံခြုံရေးဆောင်ရွက်ဖို့ရွေးချယ်ခန့်အပ်ခွင့်ပြုသင့်တယ်လို့တမတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမြင့်ဝင်းကဆွေးနွေးခဲ့ပါတယ်
။နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူမှအကောင်းကြီးစိတ်ဆန္ဒအရကာကွယ်ရေးဝန်ကြီးဌာနမှဖြစ်စီပြည်ထရေးဝန်ကြီးဌာနမှဖြစ်စီဥပဒေအရတောင်းခံခွင့်ရရှိရမှာဖြစ်ပါတယ်။ဝန်ကြီးဌာနနှစ်ခုစလုံးကိုတာဝန်ပေးအပ်ခြင်းမဟုတ်ပါနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူမှာ၎င်း၏စိတ်ဆန္ဒအရလွတ်လပ်စွာရွေးချယ်ခွင့်ပေးခြင်းပဲဖြစ်ပါတယ်။ဥပဒေအစိုးရပြဋ္ဌာန်းချက်အခန်း3ပုံမှန်လေးမှာလည်းသက်ဆိုင်ရာဝန်ကြီးဌာနသည်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူ၏လုံခြုံရေးအတွက်အကာအကွယ်ပေးရန်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကအမည်စီးရင်တင်သွင်းသူတဦးကိုကိုယ်ရံတော်အဖြစ်ခန့်အပ်ရမည်ဟုပါရှိပြီးဖြစ်ပါတယ်။သို့ဖြစ်ပါ၍ဥပဒေအရရှင်းလင်းညီညွတ်မှုရှိသင့်ရန်အတွက်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကအမည်စီးရင်တင်သွင်းရသည်၎င်း၏ဆန္ဒအရကာကွယ်ရေးဝန်ကြီးဌာနကဖြစ်စီပြည်ထရေးဝန်ကြီးဌာနဖြစ်စီဥပဒေအရရွေးချယ်ခွင့်ပေးရမှာဖြစ်တယ်လို့မိမိအနေနဲ့ထင်မြင်ယူဆမိပါတယ်။သို့ဖြစ်ပါ၍ပြည်သူ့တော်ကပြည်ထောင်ထားသည့်ပြည်ထရေးဝန်ကြီးဌာနအစားမူလပြဌာန်း၏အတိုင်းပြင်ဆင်တင်သောပြင်ပြရပါလိမ့်မယ်။
နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကိုတာဝန်ထမ်းဆောင်တဲ့ကာလမှာလှုပ်ဆောင်ခဲ့တာတွေကိုအရေးယူတာတရားစွဲဆိုတာမရှိစေရဆိုတာကို2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ပြီးဖြစ်တဲ့အတွက်ဒီဥပဒေကြမ်းမှာထပ်မံထည့်သွင်းမှုမလိုအပ်တဲ့အကြောင်းမြို့သားလွတ်တော်ကိုယ်စားလှယ်ဒေါခင်ဝမ်းကြည်ကဆွေးနွေးပါတယ်
။နိုင်ငံတော်သမ္မတအဖွဲ့စည်းပုံအခြေခံဥပဒေပါဆွဆွဲပြစ်တင်ခြင်းနဲ့ဆက်လင်းသည့်ပြဋ္ဌာန်းချက်များနဲ့သက်ဆိုင်ခြင်းမရှိစေရလို့ဒီမှာပုံမှန်115မှာပြဋ္ဌာန်းထားပါတယ်။နောက်တစ်ခုကတော့ဒါသမ္မတကိုလည်းဆွဆွဲပြစ်တင်လို့ရတယ်ဆိုတာကိုလည်းထပ်ပြီးတော့ပြဋ္ဌာန်းထားတာလည်းရှိပါသေးတယ်။အဲ့ဒီတော့သူဆောင်ရွက်တဲ့ကာလအတွင်းမှာသူကတစ်ခုခုကိုဒါဥပဒေနဲ့မင်းကြီးကတခုခုဆောင်ရွက်တယ်ဆိုလို့ရှိရင်ကျမတို့အဲ့ဒီအချိန်မှာဥရေနဲ့အညီဆွဆွဲပြစ်တင်ပြီးတော့တခုခုကိုဒါဆောင်ဆက်လက်ဆောင်ရွက်လို့ရတဲ့အချိန်တွေဖြစ်ပါတယ်။အဲ့လိုရှိရတာနဲ့မှဒါထပ်ပြီးတဲ့အခါကျတော့တာဝန်ရဥရေနဲ့ညီဆောင်ရွက်ချက်များကိုအကြောင်းပြုလျက်ရင်းအားတရားစွဲဆိုခြင်းအရေးယူခြင်းမရှိစေရဆိုတဲ့အခါမှာအစိုးရကိုယ်စားလှယ်တော်ကြီးဆွေးနွေးသားတယ်လို့ပဲဒီဥရေနဲ့ညီဆောင်ရွက်ချက်များဆိုတာဒီမှာထပ်ပြီးတော့ထည့်ဖို့မလိုအပ်ဘူးလို့ကျမတို့အဲ့လိုပဲယူဆပါတယ
်။ဒီကနေ့ဆွေးနွေးချက်တွေအပေါ်မှာမြို့သားလွတ်တော်ဥရေကြံကော်မတီရဲ့သုံးသပ်ချက်ကိုမြို့သားလွတ်တော်ထံပြန်လည်တင်ပြဖို့မြို့သားလွတ်တော်ဥက္ခရဥခင်အောင်မြင့်ကညွှန်ကြားခဲ့ပါတယ်။အဲ့ဒီဥပဒေကြောင်းကိုမြို့သားလွတ်တော်မှအတည်ပြုရမှာလည်းဖြစ်ပါတယ်။တကယ်လို့မြို့သားလွတ်တော်နဲ့ပြည်သူ့လွတ်တော်နှစ်ရက်ကြာမှာသဘောထားကွဲလွဲမှုတွေဆက်ရှိနေမယ်ဆိုရင်ပြည်တော်စုလွတ်တော်ထံကိုပြေပို့ပြီးဆက်လက်ဆွေးနွေးရအောင်မှာဖြစ်ပါတယ်ခင်ဗျာ။